လျပြကောင်းဆောင်ကရာဖီကဖြံဖြည့်ရေးအဖွဲ့ကတင်ပြတဲ့ပြစ်ခတ်ရစိုင်းမူဝါဒကိုလက်ခံလိုက်ပြီလို့အဖွဲ့ကောင်းဆောင်တောင်အာဖရိကသမ္မတဂျက်ကော့ဇူမာကပြောပါတယ်။အဲ့ဒီလမ်းပြပြေပုံမူဝါဒကဘာတွေလဲဆိုတာကတော့မရှင်းလာသေးပါဘူး။ဒါပေမဲ့မစ္စတာကရာဖီရဲ့အုတ်ချုပ်ရေးအဆုံးသတ်ဖို့ဆိုတဲ့အချက်ကိုတော့သူတို့ရှော့ပေးလိုက်မှမဟုတ်ဘူးလို့အတိုက်ခံတွေကပြောပါတယ်။လီဗျာတာဝန်ရှိသူတွေကတော့မစ္စတာဂရာဖီကဆင်းပေးမှာမဟုတ်ဘူးလို့ပြောကြပါတယ်။တခြားအာဖရိကခေါင်းဆောင်တွေနဲ့အတူမစ္စတာဇူမာဟာဂရာဖီနဲ့တရင်းကလေးနေကနိုင်ပေါင်းများစွာတွေ့ဆုံခဲ့တာပါ။မစ္စတာဇူမာတို့ကပြစ်ခတ်ရဆေးဖြစ်နိုင်အောင်နေတိုးကိုလေကြောင်းကတိုက်ခိုက်တာတွေရက်ထားဖို့တောင်းဆိုလိုက်ပါတယ်။တနင်္လာနေ့မှာတော့တပုံတွေရှိရာဘင်ဂါစီမြို့ကိုဖြန့်ဖြည့်အဖွဲ့ကတွားရောက်ပြီးသူတို့စီစဉ်ကိုတင်ပြမှာဖြစ်ပါတယ်။တပုံတွေတိမ်းထားတဲ့မြို့ကိုဂရာဖီပေါ်ဒီချိန်မှာပဲတစ္ဆာရှိတဲ့တပ်တွေကတိုက်ခိုက်ရမှာနေတိုးကလေချောင်းကတိုက်ခိုက်ခဲ့တဲ့အတွက်ပြန်လည်ပြီးတွန်းလာနိုင်ခဲ့ပုံရပါတယ်။အရှိပိုင်းကအက်စတဘီယာမြို့နားနေမှာအစိုးရတင်ကား7စီးအနောက်ပိုင်းကတပုံတွေတင်ထားတဲ့မစ္စရာတာမြို့နားနေမှာအစိုးရတင်ကား14စီးကိုလေချောင်းကတိုက်ခိုက်ဖျက်ဆီးနိုင်ခဲ့တယ်လို့နေတိုးကပြောပါတယ်။ဂရာဖီတပ်တွေကလေပြားတွေအပေါ်မှာရဲရဲဆက်ဆက်အမြောက်တွေနဲ့ဖြစ်နေတာကြောင့်လေချောင်းကတိုက်ခိုက်ပေးဖို့လိုအပ်တယ်လို့ဒုတိယဗိုလ်ချုပ်ကြီး Charles Bouchard ကပြောပါတယ်။နေတိုးကလေချောင်းကနေတိုက်ခိုက်ပြီးတဲ့